စကိုင်းတိုင်းဝက်လက်မြို့နယ်တမယိုးကျေးရွာကိုမနက်9နာရီဝန်းကျင်လောက်တုန်းကစစ်ကောင်စီတပ်ကစစ်ကြောင်းဝင်လာပြီးတော့ဒေသခံပြည်သူ9ဦးကိုတပ်ဖြတ်ခဲ့တယ်လို့ရွာထဲကဒေသခံပြည်သူတော်တော်များများကိုလည်းဖမ်းဆီးခေါ်ဆောင်သွားတယ်လို့ဒေသခံတွေကပြောပါတယ်။ကံဘလူမြို့နယ်ထဲမှာလည်းအေးမရွာနဲ့မိတ်တလင်ကုန်းကျေးရွာတွေကိုစစ်ကောင်စီတပ်ကမနေ့တုန်းကဝင်ရောက်ခဲ့ပြီးတော့ဒေသခံပြည်သူ60ကျော်ကိုဖမ်းဆီးသွားတယ်လို့ဒေသခံနဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ်။စီးရဲတင်းမာနေတဲ့စကိုင်းတိုင်းဘက်ကနောက်ဆုံးအခြေအနေသတင်းပေးပို့ချက်ကိုအခြေခံပြီးတော့မတ်မြတ်ဒဇင်အောင်ကပြောပြပေးပါမယ်ရှင်
။စကိုင်းတိုင်းဝက်လက်မြို့နယ်ရွာသားကြီးကြီးရွာမှာစခန်းချနေခဲ့တဲ့စစ်ကောင်စီစစ်ကြောင်းဟာဒီကနေ့မနက်ပိုင်း9နာရီလောက်မှာတမယူးကြီးရွာကိုလက်နက်ငယ်တွေနဲ့ပစ်ခတ်ဝင်ရောက်ပြီးကြီးရွာအတွင်းဈေးရောက်နေတဲ့ဒေသခံအမျိုးသမီး၄ဦးအမျိုးသား၃ဦးစုစုပေါင်း9ဦးကိုပစ်ခတ်တပ်ဖြတ်ခဲ့ပြီးဒေသခံတချို့ကိုလည်းဖမ်းဆီးသွားတယ်လို့ Wallet Informational Network ရဲ့ပြန်ကြားရေးတာဝန်ခံကိုနဂါလီယာ VOE ကိုအခုလိုပြောပါတယ
်။ရိုးရွာတွေကိုလက်နက်ငယ်နဲ့ပြစ်ဝင်တယ်။ပြစ်ဝင်တဲ့အခါမှာတမယူးရွာရောက်တဲ့အခါမှာကျွန်တော်တို့တမယူးရွာထဲမှာရောက်တဲ့အခါမှာတမယူးရွာကပြည်သူတွေကမနှက်ကြတာကိုတော့တော်တော်များများကဆိုင်ကယ်နဲ့ဈေးနှောင်းနဲ့ပေါ့။ဈေးနှောင်းတော့တော့ကျွန်တော်တို့သူတို့ကရောက်တဲ့အချိန်နဲ့ဒီစီရအောင်နေချင်းကွက်တီပြောကြတော့ကျွန်တော်တို့အမျိုးသမီး၄ဦးအမျိုးသား၃ဦးတမယူးရွာထဲမှာပြစ်ဒဏ်ခံရတယ်။အဲ့ရနဲ့ပြစ်ဒဏ်ခံရပြီးတော့မှဒီတမယူးရွာထဲမှာအဲကျွန်တော်တသားခံပြည်သူတော်တော်များများမိရဲ့အဲ့ဒီပြည်သူအကုန်လုံးကိုလည်းကျွန်တော်ပြည်သူလည်းကျွန်တော်တို့ဖမ်းသွားပြီးသူတို့အရေတော်မျိုးနဲ့ပဲကူးသွားတယ်ဗျ။
အသက်40ကနေ60ဝန်းကျင်အမျိုးသား၃ဦးနဲ့အမျိုးသမီး၄ဦးကိုပြစ်ဒဏ်ခဲ့တာဖြစ်ပြီးတေဆုံးသူတွေဟာတမယူးရွာကရော့ကိုင်းရွာနဲ့ရွှေပန်းကုန်းကျေးရွာတို့ကဖြစ်တယ်လို့ကိုနဂါလေးကပြောပါရယ်ဖန်စီခံရတဲ့ဒေသခံအရေးအတွက်ကိုတော့ VOE အနေနဲ့တီးကြအတိမပြည့်နိုင်သေးပါဘူးစစ်ကောင်စီတပ်တွေဟာစစ်ကြောင်းဝင်လာတဲ့ဒေသတစ်လျှောက်ကကျေးရွာတွေကိုလက်နက်ကြီးလက်နက်ငယ်တွေနဲ့ပစ်ခတ်ဝင်လာတာဖြစ်ပြီးလက်ရှိမှာကျေးရွာ၁၀ရွာထဲမှနေစစ်ပီးရှောင်နေရတယ်လို့ဒေသခံနောက်တဦးကလည်းပြောပါရယ်
ဒီကြောင်သူရတဲ့ချောင်းလုံးမှာလက်ကြီးလက်နဲ့ငယ်နဲ့ပြည့်ဝင်တာကြီးပါကျွန်တော်တို့ဒီဝက်လက်မြို့နယ်အနေနဲ့ထွက်သွားပြီးကြတော့ကျွန်တော်တို့ဂရုကအဲ့လိုကျွန်တော်တို့မကြီးစားတော့ငါအိုးရလာပြီကျွန်တော်အဲ့ဘက်ထဲမှာဆိုလက်ကြီးလက်နဲ့ငယ်နဲ့ပြည့်ဝင်တာကြီးရတအီးစိတ်မန်းကုန်ဟိုတဲ့နဲ့စီရတော့ချောင်းမယ်က
ြအလားတူကမ်ဘလူးမြို့နယ်မှာလည်းမနေ့ဇူလိုင်လ9ရက်နေ့ကစစ်ကောင်စီတပ်ဖွဲ့တွေမိတ်တလင်ကုန်းကျေးရွာကိုဝင်ရောက်ပြီးတော့လေယာစိုက်ပျိုးထွန်ရဲနေတဲ့ဒေသခံ52ယောက်ကိုဖမ်းဆီးခဲ့တယ်လို့ KMPW3 ကကွယ်ရေးအဖွဲ့တာဝန်ခံကိုစောကပြောပါရယ်ဒီမတိုင်ခင်ဇူလိုင်4ရက်နေ့ကလည်းခမရ361နဲ့ပြူစောတိအဖွဲ့ပူပေါင်းစစ်ကြောင်းကအိမ်မကျေးရွာကိုဝင်ပြီးတော့ပြောင်းဆိုင်နေတဲ့ဒေသခံ12ဦးကိုဖမ်းဆီးပြီးတော့စစ်ဆေးနေတဲ့အချိန်မှာတဦးသေးဆုံးခဲ့တယ်လို့တချို့ကတော့ပြန်လွတ်ပြီးခဲ့တယ်လို့ KMPW3 ကကွယ်ရေးအဖွဲ့တာဝန်ခံကိုစောကပြောပါရယ်
အဲနိမ့်မှကိုရောင်ဘူကခမရ363ခမ320ဒီလိုဝင်းတို့တက်အဲဒီလိုဘူးပေါင်းပြီးတော့ခုံလိုက်နေဖြတ်ပြီးတော့ဒေသခံတွေလေယာဆိုင်ပြီးထွန်ရဲဆိုင်နေတဲ့အချိန်မှာဝင်ရောက်ပြီးတော့ဆိုင်းဆီးသွားတာ52ယောက်ပါဝါရမိတ်တလင်ကောလာခမကလည်းဒီချက်ကြီးရတဲ့ဖတ်ခမ300နေပြီအမှတ်ဆုံးဆိုင်တဲ့ကျူရီနဲ့ဒီအရာပေအားကြောင့်လည်းဒီတော့မှထွက်လို့နေတောင်သူတွေကစုံဆိုင်နေတော့အဲ့ဒါဝင်ပြီးတော့ဖမ်းသွားတဲ့နွားတွေလည်းယူသွားတယ်ဗျအကုန်လုံး12ယောက်ဖမ်းခံရတယ်ဗျ7ယောက်ပြန်လွတ်လိုက်တယ်ဗျအဲ့ဖမ်းပြီးတဲ့နေ့ကပဲကျွန်းလာတဲ့7ယောက်ပြန်လွတ်ပြီးတော့6ရက်နေ့က3ယောက်ပြန်လွတ်တယ်2ယောက်ပြန်တယ်7ယောက်ကတော့လက်လွန်ပြီးတော့ဆုံးသွားတယ်လို့သတင်းရနေတယ်ဗျ
မိတ်တလင်ကုန်းကြီးရွာကဖမ်းခံရတဲ့ဒေသခံ52ယောက်ကတော့မနေ့က25ယောက်ပြန်လွတ်ခဲ့ပြီးဒီကနေ့73ယောက်ပြန်လွတ်လာတယ်လို့ဒေသခံတွေကပြောပါရယ်စစ်ကြောင်းဝင်ရောက်မဲ့ကြီးရွာတွေကိုစစ်ကောင်စီဘက်ကဖုန်းဆက်သွယ်ရေးလိုင်းတွေဖြတ်တောက်ပြီးမှဝင်နေတဲ့အတွက်ဒေသခံတွေဘေးလွရာရှောင်နိုင်ဖို့သတင်းပေးလို့မရဖြစ်ကြရတယ်လို့လည်းဒေသခံတွေကပြောပါရယ်စစ်ကောင်စီတပ်တွေကိုတိုက်ခိုက်နေတဲ့ဒေသကာကွယ်ရေးအဖွဲ့ဝင်တွေနဲ့နီးတဲ့ကြီးရွာတွေကဒေသခံတွေကိုတန်တရားကြောင့်ဖန်ဆီးမှုတွေလောက်တာဖြစ်တယ်လို့လေဒေသခံတူကအခုလိုပြောပါတယ
်သူတို့ကဒီအချင်းချင်းနဲ့ဖန်ဆီးခေါ်ဆောင်နေတာပေါ့သူတို့ဒီကိုဒီဒီကိုနေတဲ့ time အချိန်သူတို့ထိုင်ချတာတဲ့နေရာတွေကိုတာကွန်ကြီးတက်ပွင့်မှုတွေကဒါဝင်ရောက်ပြီးတော့စီးနေတာတို့ပြစ်ချက်တာတို့အဲ့လိုလေးရှိတော့သူတို့ဒေသခံဒီသူတွေနေရာအနီးမှရှိမယ်သူတို့နဲ့ သူတို့နဲ့နီးနေတဲ့အတွက်ကြောင့်သူတို့ကဒါသူတို့ရောအကုန်လုံးဒီလိုထင်ပြီးတော့ဒါသူတို့တက်လိုက်တမ်းနေတယ်
စကိုင်းတိုင်းထဲမှာနေစဉ်ဆိုသလိုထိုးစစ်တိုက်ပွဲတွေနဲ့လေးချောင်းတိုက်ခိုက်မှုတွေရှိနေပါတယ်။စစ်ကောင်စီတပ်တွေရဲ့နေမင်းရှင်လင်းထိုးစစ်တွေကြောင့်ကမ်ဘလူးနဲ့ဝက်လက်ဒေသတွေမှာတေဆုံးသူဖမ်းဆီးခံရသူတွေနဲ့စစ်ဘေးရှောင်ရတဲ့ပြည်သူတွေတနေ့တခြားပိုများလာတာပါ။စစ်ကောင်စီကတော့ပြည်သူ့ကာကွယ်ရေးတပ် PDF တွေဟာဒီဒေသကခြေရွာတွေကိုအခြေစိုက်ပြီးအကြမ်းဖက်လုပ်ငန်းတွေလုပ်တာကြောင့်နေမင်းရှင်လင်းရေးလုပ်နေတာဖြစ်တယ်လို့ထုတ်ပြန်ချက်တွေမှာဖော်ပြလို့ရှိပါတယ်ရှင်။